မြောက်ကိုရီးယားနိုင်ငံဟာကိုဗစ် -19 ကြောင့်ဆိုးရွားတဲ့အငက်ဘေးနဲ့ရင်ဆိုင်နေရပြီးအထူးသဖြင့်ကလေးငယ်တွေတက်ကြီးရွယ်ဦးတွေနဲ့အကျဉ်းသားတွေမှာအစာရေစာငတ်ပြတ်မှုကြောင့်နိုင်ရရှိတယ်လို့မြောက်ကိုရီးယားလူခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်သောမတ်အိုဟေကင်တန်နာကတတိပေးလိုက်ပါတယ်။ကိုဗစ် -19 ကရောကမတိုင်ခင်ကတည်းကမြောက်ကိုရီးယားလူဦးရေ40ရာခိုင်နှုန်းဟာအစာရေစာလုံလောက်မှုမရှိဘဲအာဟာရချို့တဲ့တယ်လို့ခန္ဓာကိုယ်ဖွံ့ဖြိုးမှုနှုံယော့နေနေတယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်။ကိုဗစ်ကရောဂါဆက်ဖြစ်ပွားချိန်မှာမြောက်ကိုရီးယားဆရာကသူ့ငယ်ဆက်ကိုပိတ်လိုက်ပြီးတင်းကျပ်စွာစောင့်ကြည့်ဆစ်ဆီးတဲ့အပြင်ဒေသရင်းနဲ့မြို့ရော်တွေအတွက်ဖီးတော်ကန့်တမှုတွေချလိုက်တဲ့အတွက်ပြည်သူတွေအလုတ်လက်နဲ့ဖြစ်ကုန်ပြီးကုန်ပစ္စည်းတွေလည်းပြတ်လာကုန်တော့ပါမြောက်ကိုရီးယားဆရာဟာကိုဗစ် -19 မကူးဆက်ဖို့အတွက်နိုင်ငံတွင်းဝင်ထွက်ဖို့ကြိုးစားသူမှန်ရကိုပြတ်တက်ခိုင်းတာအပါဝင်ပြင်းထန်တဲ့စီကံတွေချမှတ်ခဲ့တာဖြစ်ပါတယ်ကုလသမဂ္ဂထရီနီလာဂန်ကိုအထူးကိုယ်စားလှယ်ကင်တန်နာတောက်ချန်တွေကတင်သွင်းတဲ့အစီရင်ခံစားချက်မှာတော့မြောက်ကိုရီးယားနိုင်ငံတချို့နေရာတွေမှာဆန်လို့ပြောင်းလို့လို့အခြေခံစားကုန်တွေဈေးတိတ်ကြီးနေတယ်လို့တရုတ်ဘက်ကတင်သွင်းတဲ့ဆင်းနဲ့ဆေးပစ္စည်းတွေလည်းပြက်လက်လို့နေဖြစ်နေတယ်လို့ပြောပါတယ်။အင်ဂျင်မဲ့ဥယျာဉ်နဲ့လမ်းလေကလေးနဲ့ဥယျာဉ်တိုးလာပြီးစစ်မှုထမ်းမနေတဲ့အစီအစဉ်ပြီးဆုံးပြီးအင်ဂျင်ရောက်လာသူတွေအတွက်အလုံးမရှိဝင်ဝင်မရှိတယ်လို့ရှင်တန်ရက်တီကိုအစာရေစာလည်းမရှိဘူးလို့နှစ်ပတ်လည်အစီရင်ခံစားမှာဖော်ပြထားပါတယ်။